ဆူဒန်နိုင်ငံမှာလက်နက်ကိုင်အုပ်စုနှစ်ခုကြားအပြည့်ရဆဲဖို့နောက်ဆုံးကြိုးပမ်းမှုမအောင်မမြင်ဖြစ်နေပြီးတဲ့နောက်မှာခါတူးမြို့တော်မှာဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဆေးကုသပေးနိုင်ဖို့နဲ့ကျန်းမာရေးဝန်ထမ်းတွေ၊လူနာတွေ၊လူနာတင်ကားတွေတွာလာနိုင်အောင်လို့လူသားချင်းစာနာမှုနဲ့လမ်းဖွင့်ပေးဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းပါတယ်။တိုက်ပွဲတွေကြားမှာပိတ်မိနေသူတွေဘေးကင်းရာသွားနိုင်ဖို့တိုက်ပွဲတွေခဏရပ်ပေးဖို့နဲ့စစ်တပ်နဲ့ Rapid Support Forces RSF ဆိုတဲ့ပြည်သူ့စစ်အဖွဲ့ကို WHO ဒေသဆိုင်ရာအကြီးအကဲကဒီကနေ့တောင်းဆိုလိုက်တာပါ။ပုံထိုးတဲ့ညနေပိုင်းကစပြီးတော့24နာရီအပြည့်ခတ်ရက်ဆဲမယ်လို့နှစ်ဖက်လုံးကပြောထားပေမဲ့မကြာခင်မှာပဲပြစ်ခတ်မှုတွေဟာပြန်လည်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့9ရက်အတွင်းသေဆုံးသူ300နီးပါးရှိတယ်လို့ WHO ကပြောပါတယ်။အပြစ်ခတ်ရဲ့ဆဲရေးသဘောတူညီချက်ကိုနှစ်ဖက်စလုံးကလေးစားလိုက်နာကြဖို့နဲ့စံဖတ်မှုတွေကိုရပ်ပြီးတော့တွေးဆောင်ဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းအင်ဂျီရောပြောခွင့်ရကတိုက်တွန်းထားပါတယ်။ဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘာရမ်ကိုတစ္ဆာခံတဲ့ဆူဒန်စစ်တပ်နဲ့သူ့ရဲ့လက်ထောက်မိုဟာမက်ဟမ်ဒန်ဒီယာဂလိုဦးဆောင်တဲ့ဩစာညောင်းတဲ့ RSF ပြည်သူ့အဖွဲ့တို့ကြားစနေနေ့ကစလို့အပြင်းထန်တိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။လူခွေရေးချိုးဖောက်တယ်ဆိုတဲ့မှတ်တမ်းတွေရှိနေတဲ့သူတို့နှစ်ယောက်စလုံးဟာတဘာဝအရင်အမြင့်ပေါ်ကျွယ်သွားတဲ့အာဖရိကတိုက်ထဲကတတိယအကြီးဆုံးဆူဒန်နိုင်ငံကိုထိန်းချုပ်နိုင်ဖို့စူးစမ်းနေကြတာဖြစ်ပါရဲ့ရှင်။